ရုရှားဘက်ကစစ်သင်္ဘောမြုပ်ပြီးချင်းချောက်တဲ့အတိုင်းယူကရိန်းမြို့တော်ကီဗ်ကိုအခုပြင်းပြင်းထန်ထန်ပြန်ဆတိုက်နေပါတယ်။ယူကရိန်းစစ်ပွဲတဲ့အဝေးထိပ်မစ်ဆိုင်ဒုံးတက်ရုရှားစစ်သင်္ဘောအကြီးစားကြီးပထမဆုံးပေါက်ကွဲနမြုပ်ခဲ့ပြီးအခုလိုကီဗ်မြို့တော်ကိုမစ်ဆိုင်ဒုံးနဲ့ပစ်တာအပြင်အနောက်ပိုင်းမြို့ကြီးလဗစ်မှာလည်းဘုံးကျဲတိုက်ခိုက်မှုတွေပြန်လှုပ်လာတာပါ။ယူကရိန်းဘက်ကလည်းဒီတိုက်ခိုက်မှုတွေကိုအတည်ပြုပေးလိုက်ပြီးကီဗ်မြို့တော်ဝင်ကမြို့တော်ဆင်ခြေဖုံးပောက်ကွဲမှုတွေကယ်ဆယ်ရေးသမားတွေနဲ့ဆေးဝါးနှံတွေအလုရှုပ်နေကြပြီလို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုများနိုင်ပေမဲ့အသေးစိတ်ကိုတော့ချက်ချင်းမသိရသေးပါဘူး။ရုရှားဘက်ကလည်းကီဗ်မြို့တော်ရှိတင်ကားပြင်စက်ရုံကိုထိအောင်လေကြောင်းကပစ်ခတ်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးမြို့တော်အရှေ့တောင်ပိုင်းမမ်မစ်စကီရပ်ကွက်ကနေပောက်ကွဲတံတွေကြားရကမိခိုးတွေကိုမြင်ခဲ့ရတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။မနေ့ကရုရှားဘက်ကသတိပေးရမှာလဲတင်ကားဖြတ်နိုင်တာအပါအဝင်အဝေးထိပ်မစ်ဆိုင်ဒုံးတွေထုတ်လုပ်ပြင်ဆင်တဲ့ဖိုင်ဆာစက်ရုံကိုတိုက်ခိုက်သွားမယ်လို့ထည့်ပြောခဲ့ပါသေးတယ်။အခုလိုတိုက်ခိုက်မှုကြီးတွေပြန်ဖြစ်လာတာကတနည်းချက်သာပရိနေတုန်းကပဲရုရှားရဲ့ပင်လယ်နဲ့စီးရင်အုပ်စုတဲကဥဆောင်စစ်သင်္ဘောကြီးမော့စ်ဖာပောက်ကွဲနှိမ့်ခဲ့ပြီးလက်တုံပြန်လာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ။